အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမနေ့ကတော့မနေ့ကကျင်းပတဲ့လေးပွင့်ဆိုင်တွဲဆုံဆွေးနွေးပွဲကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုအစိုးရနဲ့လွှတ်တော်ဘက်ကလိုင်လျောသဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီမှာကိုယ်တိုင်သတင်းသွားယူတဲ့ကိုစီသူကအကြောင်းစုံကိုပြောပြမှာပါ။
အစိုးရလွတ်တော်မြန်မာနိုင်ငံပညာရေးစနစ်ပြည်ပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့ဒီမိုကရေစီပညာရေးသဘေးပေါက်ကျောင်းသားကိုယ်စားလှယ်တို့လေးဝန်ဆိုင်ဆွေးနွေးကြတဲ့ကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်ကိုသဘောတူခဲ့ကြတာပါ။လာမယ့် February 14ရက်နေ့မှာဥပဒေကြမ်းအစ်စ်အတွက်လိုအပ်ချက်တွေကိုဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖြစ်ပါဝင်ခဲ့တဲ့သမရယုံဝင်ကြီးဦးလာထွန်းကဆွေးနွေးပွဲအောင်မြင်မှုအပေါ်မှာအခုလိုပြောပါတယ်
။ပြောမယ်ဆိုရင်တော့ဒါဒီနေ့ဆွေးနွေးပွဲအားလုံးမှာရန်သူတွေအောင်မြင်တယ်လို့ကျွန်တော်ပြောပြမယ်။ဒီလိုအောင်မြင်တာလည်းပဲကျွန်တော်အားလုံးရဲ့ဂျင်းထဲမှာရှိနေတဲ့တိုင်းပြည်ပေါ်မှာဒီမိရဲ့တိုင်းပြည်ကိုလို့တွေ့ရဖို့တိုင်းပြည်ကိုဖက်ဆောင်ကိုလို့တွေ့ရဖို့ဒီမှာပြီးတော့မှာကျွန်တော်တို့ဆွေးနွေးတိုင်ပြည်ရောက်တယ်ဒီဖြစ်စဉ်တွေကိုလည်းကျွန်တော်တို့ပြန်လည်ပြီးတော့သင်ခန်းစာယူပြီးတော့ဆွေးနွေးကြပါတယ်
ကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်ထဲတမကများတရားဝင်အတိအမှတ်ပြုရေးမတန်ဆွမ်းကလေးများအတွက်လူတိုင်းအကျုံးဝင်ပညာရေးအလဲတန်းအဆင့်မတင်မနေရပညာရေးစတဲ့အချက်တွေပါဝင်ပါတယ်တောင်းဆိုချက်၁၁ချက်သဘောတူခဲ့ပေမဲ့လမ်းလျှောက်ချီတက်နေတဲ့သဘေးမောက်ကျောင်းသားတွေကတော့သဘေးတွေကိုဆက်လက်ထားရှိနေဦးမယ်လို့ကျောင်းသားကိုယ်စားလှယ်ကိုစရာလိုင်ကပြောပါတယ
်သဘေးတွေဆက်ကြည့်နေပါဦးအဲကြောင့်လဲဆိုတော့ကျွန်တော်ကပြောခဲ့တယ်ကကျွန်တော်ဖြစ်စဉ်သုံးပါဖြစ်စဉ်သုံးပါဒီနေ့ဖြစ်စဉ်တစ်ခုပဲအောင်းနေပါတယ်၁၁ချက်ကိုမှားပြီးစရတဲ့အများကြီးဆုံးရှုံးကြရတယ်ထွက်တော်တဲ့ဘုလို့ရှားတယ်ဟုတ်ကဲ့မြေဒုတိယအဆင့်အနေနဲ့လည်းအမှတ်တွေထူရခဲ့ပါတယ်အញ្ញမင်းကျွန်တော်ကကျွန်တော်လက်စည်းလေးမှာပြန်ရေးဆွဲပြီးတော့ဆက်ချောင်းရည်အမှန်ပို့တော့မှာပြင်ပေးမယ်ဆိုတော့မှတ်ချက်ကြားပြရတယ်။တတိယဖြစ်စဉ်အနေနဲ့နောက်ဆုံးအပိတ်ဒီဖြစ်စဉ်တစ်ခုလုံးမှာရှိတဲ့ဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စကြားပါသေးတယ်။အဲဒီဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စကိုပို့တော့မှာအမှုဆောင်တဲ့လက်ဆောင်ဆက်ဆောင်ချက်ပါဘူး။
အခုဆွေးနွေးပွဲအပေါ်မှာ NNER ကတော့ထောက်ခံကြိုဆိုတဲ့အကြောင်းဒါဟာမြန်မာနိုင်ငံပညာရေးအတွက်အောင်မြင်မှုတစ်ခုဖြစ်ရှုမြင်တဲ့အကြောင်းဒေါက်တာသိန်းလွင်ကပြောပါလေ။
ဒီလိုဒီညာရှင်ကိုအားလုံးရှင်နာအောင်ကျောင်းသားတွေဆရာတွေမိဘတွေကအားလုံးရှင်နာလက်ခံတဲ့ဒီညာရှင်ရဲ့အပိုင်းပေါ့ဒီလိုဒီလိုရှင်ပညာရဲ့နေပြီးတော့အရေးကြီးချိဝါတဲ့ပညာရေးတွေကိုကျွန်တော်ရဲ့ခလေးတွေလူငယ်တွေကိုကျွန်တော်လက်ဆက်ကမ်းနိုင်အောင်မြင်တဲ့ရှင်နာဖြစ်ပါတယ်ကျွန်တော်ခလေးတွေပညာဉာဏ်ချိဝါသွားပြီဆိုရင်ဒီဦးရှင်လည်းပုံရိုးဆက်တဲ့ကျွန်တော်ရဲ့နိုင်ငံလည်းပုံရိုးဖြစ်တယ်ဒါကျွန်တော်နိုင်ငံပုံရိုးဖို့ဆက်ဖို့အောင်မြင်တဲ့ရှင်နာဖြစ်ပါတယ်ဒီအတွက်ဒီရှင်ဒီဘက်မှာပါဝင်တဲ့ပုဂ္ဂိုလ်အားလုံးဒီဆွေးနွေးပွဲကိုစောင့်ကြည့်နားထောင်နေကြတဲ့ပြည်သူလူထုကကျွန်တော်တို့ရဲ့အောင်မြင်မှုပေါ်မှာကျွန်တော်တို့ရဲ့အောင်မြင်မှုကပြည်သူလူထုရဲ့အောင်မြင်မှုဖြစ်ပါတယ်ပြည်သူလူထုရဲ့လူလားချက်တွေကိုဆောင်ရွက်တာဖြစ်ပါတယ်နိုင်ငံပြည်သူလူထုရဲ့လူလားချက်တွေကိုကျွန်တော်တို့အခွင့်လေးဝက်စလုံးကဆက်လက်ကြိုးပမ်းဆောင်ရွက်ပါမယ်လို့ဒီနေရာနေ့ပြည်သူပြောကြတယ်
အမားရင်တွေရှိနေတဲ့ပညာရေးဥပဒေကြမ်းကိုအခုပညာရေးလေးဝန်ဆိုင်ဆွေးနွေးပွဲကရလက်တွေနဲ့ပြင်ဆင်သွားဖို့လွတ်တော်ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လွတ်တော်ကိုစားပြုတက်ရောက်ခဲ့တဲ့ဦးသိန်းစွေကပြောပါတယ
်ဆက်လက်ပြီးတော့မှဒီလိုသေးသေးဆွေးနွေးရမယ်ဆိုတာရှိပါတယ်ဟို14ရက်လောက်ပါရှိပါမယ်ပြီးရင်အမြန်ဆုံးပဲတို့လူလွတ်တော်ပြင်တဲ့အခါမှာလည်းတို့လူလွတ်တော်အနေနဲ့ဒီမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကတည်ဆွလာတဲ့အခါမှာဆရာမအမြဲတမ်းဆက်လက်ဆွေးနွေးပြီးတော့ပါကျွန်တော်တို့တော်တော်ရဲ့လူမျိုးတွေလူမျိုးတွေလူခံရအတိုင်းဆက်လက်ပြီးတော့အမြဲတမ်းဖြစ်အောင်ဆောင်ရွက်ပေးပါမယ်လို့ကျောင်းသားများစိတ်အဲဒီမှာဆရာကြီးကြည့်ပြီးတော့မှစိတ်ပြေးသွားအောင်လုပ်ကြတယ်ဒီသူအပြည့်ပြည့်သားအမြဲတမ်းပညာရေးသူ့ရဲ့ကျွန်တော်တို့ဆက်လက်ပြီးမှအားလုံးရဲ့ဘောဆံကနေကောင်းဆုံးဖြစ်တဲ့ဒီ
ရန်ကုန်မြို့ကိုချီတက်သပိတ်မှောက်နေတဲ့ကျောင်းသားတွေအနေနဲ့ကတော့ဖေဗူလာ14ရက်နေ့မတိုင်ခင်ရန်ကုန်မြို့ကိုမလာရောက်ကြဘူးညှိနှိုင်းထားတယ်လို့ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ဖေဗူလာ14ရက်နေ့မှာပြုလုပ်မဲ့ပညာရေးဥပဒေကြမ်းအသစ်ရေးဆွဲရေးဆွေးနွေးပွဲကနေရရှိလာမဲ့အချက်တွေကိုလာမဲ့ဖေဗူလာ16ရက်မှာပြုလုပ်မဲ့လွတ်တော်အစည်းအဝေးမှာတင်ပြသွားကြမှာဖြစ်ပါတယ်တို့တော်ကပညာရေးဥပဒေကြမ်းအစ်စ်ကိုအတီးပြုတ်ပြီးတဲ့အခါမှသာသပိတ်မှောက်ကျောင်းသားတွေအနေနဲ့သပိတ်လန့်မှုညှိနှိုင်းသွားမယ်လို့ကျောင်းသားကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ